ဂျပန်နိုင်ငံရဲ့လာမယ့်ဝန်ကြီးချုပ်ဖြစ်တဲ့ရှင်ဆိုအာဘေကိုအတီးပြုတ်လိုက်ပြီဖြစ်တဲ့အတွက်ဝိုင်းရင်နိုင်ငံရေးသမားကြီးနဲ့သူ့ရဲ့ Liberal Democratic LDP ပါတီတို့အာဏာပြန်ရလာပြီဖြစ်ပါတယ်။ဂျပန်နိုင်ငံအောက်လွှတ်တော်ကဒီမစ္စတာအာဘေကိုအစိုးရအသစ်ဖွဲ့စည်းဖို့ဗုဒ္ဓဖူးနေ့မှာပဲအတီးပြုတ်ပေးလိုက်တာပါ။ Conservative Wari LDP ပါတီကဂျပန် Democratic Party PDPJ ကိုလွှတ်တော်ရွေးကောက်ပွဲတွေမှာအပြတ်အသတ်အနိုင်ရပြီးတော့ဆယ်ရက်အကြာမှာပဲအခုလိုအတည်ပြုလိုက်တာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အပြီးနောက်ပိုင်းမှာ LDP ပါတီအနေနဲ့ဂျပန်နိုင်ငံကိုတောက်လျှောက်အုပ်ချုပ်ခဲ့ပြီးပြီးခဲ့တဲ့3နှစ်ကာမှာလက်ဝဲရင်း DPJ ပါတီကအာဏာရယူခဲ့တာဖြစ်ပါတယ်။တချိန်တုန်းကအားကောင်းခဲ့တဲ့ဂျပန်စီးပွားရေးပြန်ပြီးတော့ဥမော်လာစေဖို့ဖြေလျော့ပေးထားတဲ့ငွေကြေးဆိုင်ရာမူဝါဒကိုချမှတ်ပြီးတော့အများပြည်သူဆိုင်ရာလုပ်ငန်းတွေမှာငွေကြေးပို့ပြီးတော့သုံးစွဲသွားမယ်ဆိုတဲ့မူဝါဒတွေနဲ့ LDP ပါတီအနိုင်ရအောင်မစ္စတာအေဘတ်ကဥဆောင်ခဲ့တာပါ။ပစ္စည်းပိတ်သမုတ်တရားတွေကကျွန်းစုတွေကိုပိုင်ဆိုင်မှုကိစ္စတရုတ်နိုင်ငံနဲ့အငင်းပွားနေတာမှလည်းပို့ပြီးတော့တင်းတင်းမာမာရက်တီသွားမယ်လို့မစ္စတာအဘဲကကတိပြုထားပါဗျ။